တော်တရှင်များမင်္ဂလာပါခင်ဗျာလေယာကဏအတွက်အစိုးရအနေနဲ့ဦးစားပေးဆောင်ရွက်တဲ့အကြောင်းအရာတွေကိုတင်ဆက်နေရကနေဒီတစ်ပတ်မှာတော့ဒီပြင်အကြောင်းအရာတစ်ခုကိုတင်ဆက်ချင်ပါတယ်လေယာသုံးစက္ကရိယာတွေကိုကုန်သွယ်တွေအနေနဲ့ကုန်သွယ်ကွန်တုံညရာခိုင်နှုန်းနဲ့တင်သွင်းခွင့်ရနိုင်ကြပြီမြဲတောင်သူတွေအနေနဲ့အဲ့ဒီအကျိုးကျေးဇူးကိုမခံစားရသေးတဲ့အကြောင်းကိုတင်ပြမှာဖြစ်ပါတယ်လွန်ခဲ့တဲ့နှစ်အနည်းငယ်ကစပြီးတော့လေယာသုံးစက္ကရိယာတွေကိုပြည်ပကနေတင်သွင်းရင်ပေးရတဲ့ကုန်သွယ်ခွန်ကတုံညရာခိုင်နှုန်းဖြစ်ပါတယ်နောက်ဆုံးပြဋ္ဌာန်းလိုက်တဲ့အခွန်ဥပဒေဖြစ်တဲ့2016ခုနှစ်ပြည်ထောင်စု၏အကောက်အခွန်အဥပဒေထဲမှာလည်းဒီတိုင်းပဲဖြစ်ပါတယ်2016ခုနှစ်အခွန်အောက်ဥပဒေရဲ့အခန်း6ဖြစ်တဲ့ကုန်သွယ်လုပ်ငန်းကွန်ခေါင်းစဉ်အောက်မှာကုန်သွယ်လုပ်ငန်းကွန်မကြသင့်စရာဆိုပြီးပြဋ္ဌာန်းထားတဲ့ကုန်စည်အမဲပေါင်း86ခုရှိပါတယ်အဲ့ဒါရဲ့အမှတ်စဉ်62မှာလေယာဉ်နှင့်မွေးမြူရေးလုပ်ငန်းသုံးကိရိယာများလေယာဉ်နှင့်မွေးမြူရေးလုပ်ငန်းသုံးဆက်နှင့်ဆက်ပို့ပစ္စည်းများလို့ရေးထားပါတယ်ဒါကြောင့်လေယာသုံးစက္ကရိယာပစ္စည်းတွေကိုပြည်ပကတင်သွင်းရမှာဖြစ်စီပြည်တွင်းမှာဖြန့်ဖြူးရောင်းချရမှာဖြစ်စီတရဝင်ပေးဆောင်နေရတဲ့ကုန်သွယ်ကွန်ကတုံညရာခိုင်နှုန်းပဲဖြစ်ပါတယ်။ဒါပေမဲ့ကုန်စည်86မျိုးထဲမှာမပါဝင်တဲ့တာမန်ကုန်ပစ္စည်းတွေကိုကုန်သွယ်ကွန်900ခိုင်နှုန်း၊ကျွန်းတစ်တို့ကြောက်တံပရများတို့လိုအထူးကုန်တွေကိုတော့ကုန်သွယ်ကွန်90ရာခိုင်နှုန်း60ရာခိုင်နှုန်းလို့သတ်မှတ်ထားကြပါတယ်။လေယာသုံးစက္ကရိယာပစ္စည်းတွေကိုကုန်သွယ်လုပ်ငန်းကွန်ကင်းလွတ်ခွင့်ပေးထားတဲ့ရည်ရွယ်ချက်ကလေယာဉ်လုပ်ငန်းဖွင့်ပြိုးအောင်စက်မှုလေယာဉ်ထူထောင်ရေးအောင်မြင်အောင်တောင်သူလေသမားတွေဝယ်ယူသုံးစွဲရမှာဈေးနှုန်းမကြီးမြင့်ရအောင်ဖြစ်ပါတယ်။25သိန်းတန်သိန်း30တန်ထွန်ဆက်အသေးလေးတွေကနေသိန်း300 400တန်ရိတ်သိမ်းချွေ40တွေအထိစက်တွေကိုကုန်သွယ်ကွန်900ခန့်နှုန်းနဲ့ပဲတွက်ကြည့်စမ်းပါ။ဆောင်ရမယ့်အခွန်ကစက်တစည်းကိုတသိန်းကျော်ကနေသိန်း20လောက်အထိရှိကြပါတယ်။ဒါကိုကြည့်ရင်လုပ်ငန်းရှင်တွေအနေနဲ့အခွန်တက်တာခွင့်တော်တော်လေးရထားတယ်ဆိုတာပေါ်လွင်နေပြီဖြစ်ပါတယ်။ဒါပေမဲ့တစ်ဖက်မှာတော့တောင်သူလေသမားတွေအနေနဲ့နိုင်ငံတော်ကပေးထားတဲ့အခွန်တက်တာခွင့်အကျိုးကျေးဇူးကိုဘေးကပေးဤမရဆိုတဲ့ကိန်းစိုက်နေကြပါတယ်။ဖြစ်ပုံကလေယာသုံးစက္ကရိယာတွေကိုရောင်းတဲ့ကုမ္ပဏီတော်တော်များများကအရေးကြရောင်းစည်းကိုလက်ငင်းထက်မြင့်ယူတဲ့အပြင်ထက်ဆင့်ပြီးအတိုးပါယူကြပါသေးတယ်။ပြည်ထနာကအတိုးယူတာနဲ့တင်မကပဲအတိုးယူတဲ့စနစ်ကအမျက်ကြီးစားမမျှမတဖြစ်နေတာပါ။အရေးကြဝယ်ရင်လက်ငင်းထက်ဈေးများတာတခါတရံအတိုးပါပေးရတတ်တာကမြန်မာနိုင်ငံမှာတော့မဆန်းလာပါဘူး။ဒါကိုပြဿနာလို့လည်းမပြောလို့တော့ပါဘူး။ဒါပေမဲ့အတိုးယူတဲ့စနစ်မမျှမတဖြစ်နေတာကတော့မဖြစ်သင့်ပါဘူး။ဘလို့မျိုးမမျှမတဖြစ်နေတာလဲဆိုတာကိုရှင်းပြပါမယ်။ဥပမာစက်တလုံးတန်မိုးကသိန်း100ဆိုပါစို့။စက်ကိုအရေးကြဝယ်တဲ့အခါပထမအရေးအဖြစ်သိန်း30ကိုလက်ငင်းသွင်းရမယ်။ကျန်တဲ့သိန်း90ကိုနှစ်နှစ်အတွင်းအကြေဆက်ရမယ်ဆိုပါစို့။ကုမ္ပဏီအများစုကအတိုးတွက်တဲ့နေရာမှာပထမရက်သွင်းတဲ့သိန်း30ကိုဖယ်ပြီးရင်ကျန်တဲ့ငွေသိန်း90အတွက်အတိုးနှစ်နှစ်စာတစ်ခါတည်းပေါင်းယူလိုက်ကြတာပါတကယ်တမ်းတော့ကျန်တဲ့ငွေသိန်း90တည်းကနေတက်မှတ်ကာလအလိုက်သွင်းလိုက်တဲ့ငွေတွေကိုအတိုးဆက်မယူရမှာကိုနှစ်နှစ်စာအတိုးတစ်ခါတည်းယူလိုက်ကြတာဖြစ်ပါတယ်ဒါနဲ့ပတ်သက်ပြီးဓနုပြုံမြို့နယ်မှာတောင်သူဦးတင်ဝေကပြောပြထားပါတယ
်ကျွန်တော်35ခေါင်ကွန်ပျူတာလေးဆက်တလုံးကိုကျွန်တော်ဝယ်တယ်အဲ့ဒါသူကလက်ငင်းဝယ်မဟေးဆိုရင်185သိန်းပေးရမယ်ဒါပေမဲ့ကျွန်တော်ကအရစ်ကြနှစ်နှစ်ဝယ်တဲ့အတွက်လက်ငင်း105သိန်းလက်ငင်းခြေပခဲ့ရတယ်ခြေပခဲ့ပြီးတော့နောက်6လကြာတဲ့အခါမှာကျွန်တော်35သိန်းတစ်ခါသွင်းရတယ်နောက်တစ်ခါ6လကြာတဲ့အခါမှာ35သိန်းတစ်ခါသွင်းရတယ်နှစ်နှစ်ပြည့်တဲ့အချိန်မှာ15သိန်းတစ်ခါသွင်းရတယ်စုစုပေါင်း200နဲ့အစိတ်ကြတယ်လေသမားဆိုတော့လက်ငင်းကိုမရှိတဲ့ခါကျတော့ကျွန်တော်တို့ကဘေးမှာနည်းနည်းတိုးကြီးလေးတွေနဲ့ပြန်ဆွဲပြီးတော့ပေးရတာမျိုးကြတော့ကျွန်တော်တို့ကမှပို့ပြီးတော့တဖြည်းဖြည်းနဲ့တိုးရဟိုများတဲ့များသွားတာပေါ့
ဒီနေရာမှာပြောချင်တာကမော်တော်ကားတွေကိုအရစ်ကြဝယ်ရင်လဲလက်ငင်းစိတ်တဲ့ဈေးပိုများပါတယ်ဒါပေမဲ့လက်ကျန်ငွေအပေါ်အတိုးပေးရတာမျိုးပေးရတဲ့အတိုးကမဖြစ်တဲ့ပုံစံဖြစ်နေတာမျိုးကတော့မရှိပါဘူးဒါပေမဲ့လေယာဉ်သုံးစက္ကရိယာရောင်းတဲ့ဈေးကွက်ကတော့စက်ပစ္စည်းအမှတ်တရစိတ်တစ်ခုကိုတူးတဲ့ကိုယ်စလဲနှစ်ဦးတဲ့ကိုယ်စလဲယူပြီးရောင်းကြတာဆိုတော့တောင်သူတွေအနေနဲ့မော်တော်ကားဝယ်သလိုရေးချယ်ခွင့်မရှိလာပါဘူးဒီနေရာမှာပြောလိုတာကဈေးကွက်စီးပွားရေးစနစ်မှာဘဲကုန်စီကိုတန်ဖိုးဘလောက်တတ်မှတ်မယ်ဆိုပြီးအစိုးရကဝင်ပြောလို့မရပေမဲ့ရောင်းဝယ်ဖောက်ကောင်းမှုအတွက်စီမင်းစည်းကမ်းတွေကိုတော့တတ်မှတ်ပေးရမှာဖြစ်ပါတယ်ဒါကြောင့်လေယာဉ်သုံးစက္ကရိယာတွေကိုကုန်သွယ်ခွင့်ကင်းလွတ်ခွင့်ပေးထားတဲ့အကျိုးတောင်သူတွေအမှန်တကယ်ခံစားခွင့်ရရှိအောင်တက်ဆိုင်သူများအနေနဲ့စီမင်းစည်းကမ်းတတ်မှတ်ပေးဖို့အထူးလိုအပ်နေပါကြောင်းအကြံပြုတင်ပြလိုက်ပါတယ်စီးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေကျေးဇူးတင်ပါတယ်ကျွန်တော်အောင်နိုင်ကျော်ပါ